ကိုမိုးစောပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ရခိုင်လက်နက်ကိုင်တက်အေးအေးရဲ့ရင်းငယ်ရေးပေါ်သဘောထားကိုကြည့်ကြရအောင်ပါအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့အနေနဲ့အစိုးရတည်းရဲ့ညီညာရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထံကိုစာရေးသားဆက်သွယ်နေပြီးတော့မကြာခင်မှာညှိနှိုင်းမှုတွေပြုလုပ်လာပွဲရှိနေပါတယ်အေးအေးအပါအဝင်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ပတ်သက်လို့ညီညာရေးလုပ်ငန်းစဉ်မတိုင်ခင်အရင်ဆုံးလက်နက်စွပ်မှုမြမတက်မတော်ဘက်ကလိုလားနေတာပါအေးအေးအဖွဲ့အနေနဲ့ကတော့ညီညာရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ရဖို့အကောင်းဆုံးကြိုးပမ်းနေတယ်လို့အစိုးဆုံးအတွက်ကိုလည်းရင်ဆိုင်ပြင်ဆင်ထားတယ်လို့ AA စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်က VOA ကိုပြောပါရယ်အစိုးရတဲ့အနေနဲ့27ပင်လုံညီလာခံကိုအခုဩဂုတ်လကုန်မှာစတင်မှုရည်မှန်းထားပေမဲ့တိုင်းရင်းသားတွေဘက်ကတော့လာမယ့်အောက်တိုဘာလကျမှစတင်မှုလိုလားမှုတွေရှိနေပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နေတဲ့အချိန် AA ရဲ့ရက်တည်နေတဲ့အခြေအနေတစ်စိတ်တစ်ပိုင်းကိုတော့ VOA သတင်းတော့မတ်မေခမေးမြန်းတဲ့အခါမှာ AA စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်ကအခုလိုစဖြေပါတယ်
ကျွန်တော်တို့ကတော့ငကိုကလေးကအဆိုးဆုံးအတွက်စဉ်းစားထားတယ်ပြင်လဲပြင်ဆင်ထားတယ်ပေါ့လေနော်တကယ်လို့များကျွန်တော်တို့မဟာမိတ်တွေကဒီမျိုးသွားမယ်ဆိုရင်ဘာဖြစ်နိုင်လဲပေါ့လေဒီရက်ပိုင်းတွေမှာလည်းကျွန်တော်တို့သုံးဖွဲ့ကနေပြီးမှတဆင့်ခံပေါ့လေနော်ကျွန်တော်တို့အကြခံတစ်ခုကနေစာပို့ပါတယ်ဒီနိုင်ငံတော်အတိုင်းအတာပုံကိုလိမ့်မုံပြီးမှပေါ့လေလက်ထဲကိုထည့်ပေးဖို့ထိအဲကျွန်တော်တို့ငကိုကြီးညာချက်တွေပြီးရင်ကျွန်တော်တို့ဒီနိုင်ငံရေးပြဿနာပေါ်အဖြစ်ရှာဖို့ကိစ္စတွေပေါ့လေအဲ့ဒါတွေကိုကျွန်တော်တို့ကန့်လန့်ထားတာရှိတယ်ပြီးရင်အစိုးရဘက်ကလည်းဒါအကုန်လုံးပောင်ရေးကိုပြောထားတဲ့အတွက်ကျွန်တော်တို့လည်းစိတ်ဝင်စားနဲ့စောင့်နေတော့မှာပဲဒါနိုင်ငံရေးလှုပ်တာဆိုတော့လူကုန်တိတ်ခါလူမျိုးကုန်တိတ်ခါအဖွဲ့အစည်းကုန်တိတ်ခါဆိုတာတွေရှိပါတယ်အဲပြီးမှဟိုတိတ်ခါမရှိတဲ့အနေအထားဆိုရင်တော့ကျွန်တော်တို့ငကိုရက်တိချက်အတိုင်းမရက်တိမှာ
အော်တချိန်လုံးကအကူတို့ကဒီကချင်း KIE KIE နဲ့ကလည်းမဟာမိတ်အနေထားရရှိရတခြားအဖွဲ့အစည်းတွေနဲ့မဟာမိတ်တတော်များမဟာမိတ်အနေထားရှိရရှိခဲ့တာပေါ့ဒီတိုင်းရင်းသားတွေတန်ရင်ရှိနေတဲ့တိုင်းရင်းသားတွေကအကူတို့ရဲ့ရက်တည်မှုအပေါ်မှာဝိုင်းဝန်းပြီးမရက်တည်နိုင်တော့တဲ့အနေထားလို့အကူသုံးသပ်တာ
အဲ့ဒီအနေထားတော့မဟုတ်ဘူးထင်တယ်အဲသူတို့လည်းကျွန်တော်တို့ကိုမစာနာလို့တော့မဟုတ်ဘူးဒါမဲ့တချို့ကိစ္စတွေမှာကြတော့ဟိုကျွန်တော်တို့အချင်းချင်းကြားထဲမှာပေါ့လေဟိုစာနာမှုကိုသဘောတရားနဲ့စာနာတာထက်ဟိုလက်တွေ့ဆန်ဆန်စာနာပြီးမှရက်တည်ကြရင်တော့ပိုကောင်းမယ်လို့ကျွန်တော်မြင်ပါတယ်ဒီနေ့ဒီချိန်မှာပေါ့လေနော်အဲဒီလိုလက်တွေ့နဲ့သဘောတရားကွယ်လွယ်ချက်တွေပေါ့ထပ်တူမကြမှုတွေကြောင့်ပဲအဲတစ်ဖက်နဲ့တစ်ဖက်မှာမပြီးမပြတ်နိုင်တဲ့ခီးရှည်ကြီးလိုဖြစ်နေတာထင်တယ်
ကိုယ်ရဲ့မဟာမိတ်ကပုံစံကအခုချိန်မှာ KIA ထက်ဝနဲ့ပို့ပြီးတော့မဟာမိတ်ပုံစံပို့ပြောင်းလာတယ်ဆိုရဲ့အနေထားမျိုးအဲ့ဒီပုံမှာအခုအနေနဲ့ကျွန်တော်တို့ဘယ်လိုများအဖြေပေးနိုင်လဲ
။ဒါလည်းမှန်ပါတယ်။ကျွန်တော်တို့တော်တော်များများအပေါင်းအသင်းများပါတယ်ရခိုင်တပ်မတော်ကတော့အဲ့ဒီမှာကျွန်တော်တို့ဒီဖက်မှာလည်းဝတွေနဲ့မဟာမိတ်ဖွဲ့တယ်ပြီးရင်သူတို့မှလည်းအပါချက်အာနေချက်ဆိုတာရှိတယ်ပေါ့နော်။အပါချက်ကတော့သူတို့ကများမမပြောဘူး။ဒါမပြောတဲ့လောက်တော့လုပ်တယ်ဒီတိုင်းရက်တယ်မယ်ဆိုဒီတိုင်းရက်ဒီလေအထာရှိတယ်စကားကိုတာဝန်ခံတဲ့အနေထားပေါ့နော်တစ်ဖက်မှာလည်းတစ်ဖက်ကအုပ်စုတွေလည်းစကားကိုတာဝန်မခံဘူးလို့ကျွန်တော်မပြောလို့ပါဘူးဒါမဲ့တစ်ဖက်ကကြတော့နည်းနည်းအတွေ့အများသလားလို့လေနော်